စုံမပြောပြသွားတာဖြစ်ပါတယ်အခုတော့ဘဟုဘဏ်ကဒေါ်လာတွေထုတ်ရောင်းလိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်မြန်မာနိုင်ငံဘဟုဘဏ်ကအမေရိကန်ဒေါ်လာငွေဆက်ခွေတွေကိုအများပြည်သူကိုဒီနေ့မှာပထမဆုံးစတင်ထုတ်ရောင်းပါတယ်သတ်မှတ်ထားတဲ့ငွေလွှဲကောင်တာတွေကနေဒေါ်လာ 1.6 တန်းမျိုးရောင်းချမှာဖြစ်ပြီးတယောက်ကိုဒေါ်လာ 1,000 အထိဝယ်ယူနိုင်မယ်လို့ဘဟုဘဏ်ကကြေညာထားပါတယ်ဒေါ်လာနဲ့လဲလှယ်တဲ့မြန်မာငွေတန်ဖိုးကျဆင်းနေတဲ့အတွက်ဘဟုဘဏ်ကဝင်ထိန်းတာဖြစ်တယ်လို့ဘဟုဘဏ်တော်ဝန်ရှိသူတူကဗီဒီယိုကိုပြောပါတယ်ဒီလိုလှုပ်လို့တကယ်ပဲမြန်မာငွေတန်ဖိုးတက်လာပါသလားရန်ကုန်ကလာတဲ့သတင်းပြည်စုံကိုတော့ကိုခမောင်ဆိုမင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ဒေါ်လာ 1.6 တန်းကိုဘဟုဘဏ်သတ်မှတ်ပြီးထားတဲ့နိုင်ငံခြားငွေလဲလှယ်တဲ့လုပ်ငန်း10ခုကနေဒေါ်လာကို 1,645 ကျပ်နဲ့ဒီနေ့မေလ13ရက်နေ့ကစပြီးရောင်းချပါတယ်သတ်မှတ်ငွေလဲနေရာတော်တော်များများမနေ့ကလေးကစလို့ဒေါ်လာဝယ်ခြင်းသူတွေကိုတိုကင်ထုတ်ပေးနေရမှာတချို့နေရာတွေမှာတိုကင်50တချို့နေရာတွေမှာတိုကင်150အထိထုတ်ပေးခဲ့ကြပါတယ်တိုကင်လက်မှတ်တွေစထုတ်ပြီးမကြာခင်မှာပဲတိုကင်ကုန်သွားတယ်လို့ငွေလဲကောင်တာကသူတွေက VOA ကိုပြောပြပါတယ်ဒါပေမဲ့ညနေပိုင်းဒေါ်လာရောင်းတဲ့အချိန်မှာတချို့ကောင်တာတွေမှာတိုကင်50လောက်အထိပဲရောင်းနိုင်ခဲ့ပါတယ်ဒေါ်လာငွေဝယ်ခြင်းသူတွေအနေနဲ့ဗန်စရင်းအလွဲ့အပြောင်းနဲ့မဟုတ်ပဲငွေသားနဲ့ပေးချေရမှာဖြစ်ပါတယ်ဒေါ်လာငွေသားကလည်းရွေးချယ်လို့မရပဲဘူဘန်ကပေးတဲ့ဒေါ်လာငွေအရွက်ကိုပဲရရှိကြမှာဖြစ်ပါတယ်ဒေါ်လာနဲ့မြန်မာငွေလဲတဲ့နှုန်းက1ဒေါ်လာကို1800ကျပ်အထိပဲဖြစ်ခဲ့တာကြောင့်မြန်မာငွေတန်ဖိုးပြန်တက်လာအောင်ပြင်ပထက်နည်းတဲ့ဘူဘန်ရဲ့ရည်ညွှန်းစိန်လုံးအတိုင်းထုတ်ရောင်းဖို့ဆုံးဖြတ်ခဲ့တာလို့ဘူဘန်ဒုတိယဥက္ကဋ္ဌဦးဝင်းတော်က BOA မြန်မာဘိုင်းကိုပြောပြပါတယ
်ဒီကနေ့ကျတော့မန္တလေးချင်းရီမှာကျောင်းဝတ်သိမရှိပါဘူးဝယ်လို့သိမရှိပါဘူးတိုးတိုးမလူအပ်ဘဲနဲ့ကက်ရှီဝယ်လို့စုဆောင်တာကြီးဈေးကြောင်းတဲ့ဘောနဲ့ဒီဈေးလို့ညစ်တင်နေတယ်သူတုံးတဲ့အတွက်ကြောင့်ဒီဈေးကွက်ထဲကိုဝင်ပြီးတော့ဒါလိုအပ်တာရောင်းပေးတာဖြစ်ပါတယ်ဒါပထမဆုံးချင်းဒါရောင်းရတာဖြစ်ပါတယ်အနောက်လည်းဆက်ပြီးတော့လိုအပ်တာရောင်းသွားမှာပ
ါဒီနေ့ဒေါ်လာငွေသားကိုဘိုးဘန်သတ်မှတ်နေရာတွေကနေအများပြည်သူကိုစတင်ထုတ်ရောင်းပေးနေချိန်မှာပဲတခြားနိုင်ငံခြားငွေကြေးလဲလှယ်တဲ့နေရာတွေမှာလည်းအယောင်းအဝယ်တွေပုံမှန်အတိုင်းရှိနေပါတယ်ဝယ်မယ်ဆိုရင်ဒေါ်လာကို1920ကျပ်ပြင်ပပေါက်သေးရှိပါတယ်ဘူဘန်ကဒေါ်လာရွက်တွေထုတ်ရောင်းလို့အမေရိကန်ဒေါ်လာဈေးအနည်းငယ်ပြန်ကျသွားတယ်ဆိုပေမဲ့အကန့်အသတ်နဲ့ပဲရောင်းနိုင်တာဖြစ်လို့တိတ်အများကြီးကျမှာမဟုတ်ဘူးလို့ငွေလဲလုပ်ငန်းလုပ်ကံသူတချို့ကခံမှန်းကြပါတယ်။တောင်ကလပ်နိုင်ငံသားငွေရောင်းဝယ်ရေးလုပ်ငန်းကဦးတိုးမြင့်ကတော့ရေတိုဖြည့်ရှင်းတဲ့နည်းပဲဖြစ်လိမ့်မယ်လို့မြင်ပါတယ်
။ကာလာတွေကကာလာတွေဖြည့်ရှင်းနေကြပါပဲ။ထုတ်ရောင်းတာလည်းဒီရောက်ဝင်ကြပါပဲ။မထုတ်ရတာမကောင်းတဲ့အောင်းပါပဲ။ကာလာတွေကဒီမှာဒေကော့ကျတဲ့အားထားရတယ်ဒီကတော့ဒီပေါ်ကြီးကိုဒီပေါ်ကြီးပါလေနော်အများကြီးအရွယ်လေးရှိတော့ရောင်းလို့ရှိတယ်ဒါပေမဲ့ဒီကတော့ကအရွယ်လေးရှိအောင်ရောင်းလို့ရတယ်
ဘူဘန်ကဒေါ်လာငွေတွေကိုလီလန်စနစ်နဲ့ပုဂ္ဂလိကဘဏ်တွေကိုအရင်ကတည်းကပုံမှန်ရောင်းချတာမျိုးရှိပါတယ်မနေ့မေလ12ရက်နေ့ကဒေါ်လာ6တန်းဒီနေ့မေလ13ရက်နေ့မှာဒေါ်လာ6တန်းလီလန်စနစ်နဲ့ရောင်းချခဲ့တယ်လို့ဘူဘန်ကထုတ်ပြန်ခဲ့ပါတယ်အများပြည်သူကိုဒီနေ့စတင်ရောင်းချတဲ့ဒေါ်လာ 1.6 တန်းအပါအဝင်အမေရိကန်ဒေါ်လာငွေတွေထုတ်ရောင်းတာဟာငွေကြေးအကျပ်အတည်းကိုဖြည့်ဆင်းဖို့ထုတ်ရောင်းနေတာလို့မြင်သူတွေလည်းရှိပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကတော့အခုလိုသုံးသပ်ပါတယ်
။ဒါပြည်သူထုတ်ရောင်းတဲ့အခါကတော့အများပြည်သူစိတ်ရင်ပြောဒေတာကြီးတော့ဒီအပ်တဲ့ဟာဒီလက်ရည်ကိုစီးတက်မှောင်ဖြစ်လာဖြစ်နေတယ်။အဲဒီမိသားစုတမျိုးပြန်ပြီးရောနေသက်ဆိုင်အောင်ပြန်ပြီးရောသူကျတာလည်းဖြစ်နေတယ်။ဒါကြောင့်ပြည်ကရောင်းတဲ့ဒေါ်လာ1.6 လောက်ကကမောင်ကြီးဘယ်လောက်မှမရနိုင်ဘူးလေ။အများကြီးမရနိုင်ဘူး။ဒီ7 billion နဲ့တူတယ်။ဒီရဲ့20ကျော်အတလောက်ကြီးရတယ်။ဒါပေမဲ့ဒီဟာကဆက်လုပ်မလား။ဒီကတော့များများရောင်းလာမလားဆိုတော့မပြောတာဘူးပေါ့။နောက်တစ်ခုကဈေးကွက်ကတော့အများကြီးကအဲ့လောက်ဝင်နေတာရှိရမလား။ဒါလည်းလေးစရာရှိတယ
်။ဘူဘန်ကဒေါ်လာတွေကိုခုလိုထုတ်ရောင်းတဲ့သက်ရောက်မှုကြောင့်ပြည်တွင်းအခောက်ရွှေဈေးနှုန်းဟာမနေ့ကအမြင့်ဆုံးဈေးထက်စာရင်ဒီနေ့ကျပ်3000လောက်ဈေးကြပြီး16,300ဈေးပေါက်ခဲ့ပါတယ်ခင်ဗျာ